ဆန်ပြည်နယ်အတွင်းအမည်မသိဒေသခံတိုင်းရင်းသား6ဦးကိုမြန်မာစစ်တပ်ကဖမ်းဆီးနှိပ်စက်နေတဲ့ဗီဒီယိုမှတ်တမ်းတွေစနေနေ့ကထွက်လာပြီးတဲ့နောက်အဲ့ဒီလူတွေဘေးကင်းလုံခြုံစွာရှိစေအတွက်အာဏာပိုင်အနေနဲ့ချက်ချင်းစုံစမ်းစစ်ဆေးပေးဖို့45 rights အဖွဲ့ကတောင်းဆိုလိုက်ပါတယ်။18မိနစ်ကြာတဲ့အဲ့ဒီဗီဒီယိုထဲမှာလက်ပြန်ကျိုးတုပ်ထားတဲ့ဖမ်းဆီးခံထားရတယ်လို့ယူဆရတဲ့အမျိုးသား6ဦးကို uniform ဝတ်ထားတဲ့တပ်မတော်တချို့ကမျက်နှာကိုခြေထောက်နဲ့ကန်တာစစ်တံခမောင်းနဲ့မျက်နှာကိုရိုက်တာပားရိုက်တာစတဲ့ကျုလုံမှုတွေပြုလုပ်နေတာကိုပြသထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသကလို့ယူဆရတဲ့ဗီဒီယိုမှာတန်းတဲ့ကအဲ့ဒီလူတွေရဲ့အခြေအနေကိုမြန်မာအစိုးရအနေနဲ့ချက်ချင်းစုံစမ်းပေးဖို့သူတို့ရဲ့အသက်အန္တရာယ်ကိုအကာအကွယ်ပေးဖို့တောင်းဆိုကြောင်း45 rights အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီဗီဒီယိုမှာတန်းဟာ Facebook လူမှုကွန်ရက်ပေါ်မှာမေလ28ရက်မနေ့တနားဝန်းကျင်လောက်မှာစတင်ထွက်ပေါ်လာခဲ့တာဖြစ်ကြောင်းနဲ့ဗီဒီယိုထဲမှာပါတဲ့တပ်မတော်သားတွေဟာအချိန်နဲ့တန်ရင်88ကဖြစ်ကြောင်းသူတို့တွေဟာဖမ်းဆီးခံထားရသူတွေကိုတနတ်တီပမာရှိတယ်ဆိုတာကိုမင်းမြန်စစ်စစ်နေကြောင်းလဲ45 rights အဖွဲ့ကြေညာချက်မှာဖော်ပြပါတယ်ဒီချင်းမြန်တိုင်းရှိစစ်စစ်ဟာအရင်ကလဲရှမ်းပြည်မြောက်ပိုင်းဒေသမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲခံထားရတဲ့တိုင်းရင်းတစ်ခုဖြစ်ပါတယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့မှာရှိတဲ့အစိုးရတပ်ဖွဲ့တွေဟာဒေသခံတွေကိုမတရားတပ်ဖြတ်တာအာဏာပြုကျင့်တာလှုပ်အားပေးခန့်ချိန်မှုတွေအပါအဝင်တခြားလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းရှမ်းနဲ့ကချင်တိုင်းဒေသလူခွင့်ရေးအဖွဲ့အစည်းတွေကမကြာခဏထောက်ပြပြောဆိုနေကြတယ်ဆိုတာကိုလည်း45 rights အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်